โอเคมิงลาวะคะเนี่ย
มิงลาပါရှင်
โอเคดอมมีวินแบ็คเนี่ยดอมมีวินแบ็คก็ဒီမြန်မာနိုင်ငံเนี่ยပတ်သက်လို့ရှိရင်စစ်ဖက်ရက်ဖက်ဆက်ဆံရေးဆိုင်ရာကိစ္စတွေကိုဟိုသင်တန်းတွေပေးခဲ့တဲ့နှီးနှောဖလှယ်ပွဲတွေဥဆောင်ပြီးလုပ်ခဲ့ပေးခဲ့တဲ့သူဆိုတော့အခုဘာဒီမှာဖြစ်နေတဲ့အခြေအနေကအခုဒါလောလောဆယ်ရတော့စစ်အာဏာသိမ်းတာပေါ့နော်စစ်အာဏာသိမ်းတဲ့အပြင်ကိုအခုနောက်ထပ်ဖြစ်လာတဲ့ကျိုးတက်မလာတဲ့ဟိုဖြစ်လာတဲ့အခြေအနေကဘာလဲဆိုတော့လမ်းမပေါ်မှာထွက်ပြီးဆန္ဒပြလူတွေနဲ့ဒီမြန်မာစစ်တပ်နဲ့လုံခြုံရေးတွေနဲ့ထိတ်တိုက်တွေ့ရမယ့်အနေမျိုးရောက်နေတဲ့လို့ဆိုတဲ့ပုံစံဖြစ်နေပြီ။အဲဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်1988လို့အချိန်တုန်းကစစ်တပ်ကပစ်ခတ်လို့ဒါလမ်းမပေါ်မှာလူတွေတေချေကြတဲ့ဒုထက်တန်ရိုးတွေအကြီးအကျယ်ဖြစ်ခဲ့တယ်။အဲဒီအတွက်ကြောင့်လည်းဒါမြန်မာနိုင်ငံစစ်တပ်ကိုအားလုံးဝေဖန်ကြတာရှိတာပေါ့နော်။အဲဒါမြန်မာစစ်တပ်ကအရာရှိကြီးတွေနဲ့ရောမြန်မာစစ်တပ်ကိုအရင်ရင်းနှီးကြွမ်းဝင်မှုရှိတဲ့အမေရိကန်တပ်မတော်ရဲ့အရာရှိဟောင်းတယောက်အနေနဲ့ဒီမှာဆိုလို့ရှိရင်ဒေါ်မီဝင်းပတ်နေအခုလက်ရှိအခြေအနေကိုဘယ်လိုမြင်လဲခင်ဗျာ။ဒါမျိုးတွေပစ်ခတ်မှုတွေဒုထက်တန်ရိုးကိစ္စတွေပေါ်လာလိမ့်မယ်လို့ထင်လား။
ကျမကတော့မဖြစ်စေချင်ဘူးเนาะအဲ့ဒါမဖြစ်လည်းမဖြစ်သင့်ဘူးကျမအတွက်ကတော့ဒီကျမမှာကျမတို့စင်တာမှာလာပြီးတော့တင်သွားတဲ့ဘုံမူကြီးတွေကဘုံမူကြီးတွေကအရန်ပဲတော်တယ်လူကောင်းလူပေါ်လူကောင်းနေနောက်ပြီးတော့သူတို့တွေကအရန်လဲကြိုးစားတယ်သူတို့တွေကနောက်ပြီးတော့လဲနိုင်ငံတော်လဲချစ်တယ်လို့သူတို့ကျမတွေ့ရတယ်เนาะ so အခုအချိန်မှာကဒီလက်နဲ့မရှိတဲ့ပြည်သူလူထုကိုဟိုဗာလဲပြစ်တယ်ဆိုလို့ရှိလို့ရှင်ဒီကဘာကြီးကလက်မခံနိုင်တော့ဘူးကျမတို့ရဲ့အခုဆိုလို့ရှင်အမေရိကန်မကပါဘူးဒီကဘာလုံးမှာပေါ့နော်ကျမတို့ရဲ့ soldier လို့ပြောလိုက်ရယ် standard army yes so you know professional army soldier ဆိုလို့ရှိလို့ရှင်အဲ့လိုမျိုး code of conduct ကလုံးဝလုံးလို့မရ
ဒါကျင့်ဝတ်နဲ့ညီရမယ်ပေါ့နော်ဒါသတ်မှတ်ထားတဲ့ပြည်သူစီမံတွေကိုချိုးဖောက်လို့မရဘူးဆိုတဲ့သဘောပေါ့
ဟုတ်ကဲ့
အဲ့တော့ဒီလိုပစ္စည်းမျိုးတွေနဲ့ပတ်သက်လို့ရှိရင်ဒါကဒါအမေရိကန်ပြည်အောင်စုမှာဆိုလို့ရှိရင်စစ်တပ်မှာဒီလိုအကြောင်းအရာတွေဒီလိုကျင့်ဝတ်တွေနဲ့ပတ်သက်လို့ရှိရင်ဘယ်လိုသတ်မှတ်ထားတာရှိလဲခင်ဗျာဒီပြည်သူတွေနဲ့ဆက်ဆံတဲ့ကိစ္စနောက်အထူးသဖြင့်ပေါ့နော်ဒီလိုဟိုလုံခြုံရေးဆိုင်ရာကိစ္စတွေမှာစစ်တပ်ကနေပြီးတော့ဝင်ရောက်ဆွတ်ဖက်ဖို့ရှိနိုင်တဲ့အခြေအနေမျိုးတွေမှာဆိုလို့ရှိရင်ဘယ်လိုများကျင့်ဝတ်တိက္ခာတွေပြဋ္ဌာန်းထားတာရှိလဲ
ဟုတ်ကဲ့ကျမတို့ကို၌ကတော့ကျမတို့ရဲ့ American တက်မတော်ကနော်ဒီတဲရေးထဲမှာလုံးဝဝင်ဆွဲလို့မရဘူ
း။ဟုတ်ဟုတ်
ဟိဒီလိုမျိုးလုံခြုံရေးနဲ့ပတ်သက်ပြီးတော့လိုအပ်လာလို့ရှိရင်ရဲပထမဆုံးကရဲပေါ့နော်။ရဲနိုင်လို့ရှိရင်ကျမတို့မှာက National Guard ဆိုတာရှိတယ်
။ပြည်ဆောင်တပ်တွေဟုတ်ကဲ့
။ဟုတ်ကဲ့အဲ့ဒီကဗာလဲစစ်သားတွေကသူတို့တွေကဒီလူထုကိုဘယ်လိုအသေးချာဗာလဲထိန်းနိုင်နေဆိုတဲ့ဥစ္စာ training တွေရတာလေကျမတို့စစ်တပ်ကကြတော့တက်မတော်ကကျမတို့ထိန်းသိမ်းနဲ့ဟိုအဲ့လိုမျိုးတွေတင်ထားတာမဟုတ်ဘူးဆိုတော့လေကျမတို့ပုံင်းထဲမှာဥပဒေအရလဲကျမတို့ဗာလဲဤတွင်ထဲမှာကျမတို့ဘာမှလုံးဝဝင်ဆွဲလို့မရဘူး
โอเคစစ်တပ်ကနေဝင်ဆွဲမယ်ဒါကိုဒီရဲတပ်ဖွဲ့ကနေပြီးမနိုင်တဲ့ကိစ္စတွေလိုအပ်တဲ့အခါကျလို့ရှိရင် National Guard ဆိုခေါ်တဲ့ဟိုပြည်တွင်းဟိုဒီနဲ့အရန်တက်ဖွဲ့ပြီးပေါ့နော်ဝင်ပြီးတော့ထိန်းသိမ်းပြရတာပေါ့အဲ့ဒီအခြေအနေမျိုးတွေကဘယ်လိုနေရာဖြစ်ခဲ့လဲအခုကျွန်တော်နောက်ဆုံးကြတာတော့ဒီ January လ6ရက်နေ့လောက်တုန်းကဆိုလို့ရှိရင်ဒါတော်တော်လေးကိုဒါအကြမ်းဖက်မှုကိစ္စလို့တော့ပြောလို့ရပါတယ်ဒါဆန္ဒပြတဲ့လူတွေကကုတော်လေးကိုအတင်းဝင်ကြည့်ရဲရဲတွေအနေနဲ့ဒါကုကာကွယ်တဲ့အနေနဲ့လောက်ပဲဟိုတုံတန်အောင်ခုခံပြီးတော့နောက်ဆုံးအလျှော့ပေးလိုက်လို့ဝင်စည်းခံလိုက်ရတဲ့အနေအထားမျိုးတော့ရှိတယ်အဲ့ဒီနောက်ပိုင်းမှာတော့ဟို National Guard Force ကိုမှာတွေ့ရဲ့အဲ့ဒါပြီးတော့တခြားတော့ဘာမှမဖြစ်ဘူးပေါ့နော်အဲ့တော့ဒီ National Guard Force ရာပဲဒီ American ပြည်အောင်စုထဲမှာ True ချာအဲ့လိုဝင်ပြီးတော့ဒီရဲ့ပို့ပြီးတော့ဆွဲဖက်ရတဲ့အခြေအနေမျိုးတွေတမိုင်းကြောင်းတွေရောရှိခဲ့လား
ဟုတ်ကဲ့ဒါပေမဲ့အဲ့ဒီမှာ January 6ရက်နေ့မှာတောင်မှပဲသူတို့ဘာမှလုံးဝမဘာလဲသူတို့တက်မတုံးလိုက်ဘူ
းဟုတ်ကဲ့
သူတို့ဘုံနဲ့တခြားနည်းနဲ့ပဲဒီအကျန်းဖက်ဗဆန္ဒပြတဲ့သူတွေကိုနီးမျိုးစုံနဲ့သူတို့ပြီးအောင်လုပ်လိုက်တယ်နော် so now that တခုတော့ဟိုကျမတို့မှာအကြီးဆုံးပေါ့နော်ဒီဥစ္စာဆန္ဒပြမှုအကြီးဆုံးတစ်ခုကကြတော့ Los Angeles မှာဟို1992ခုလားမသိဘူးအဲ့ဒီအချိန်မှာဖြစ်တာအဲ့ဒီအချိန်မှာလဲကျမတို့ဗာလဲ American စစ်တပ်ကလုံးဝမပါဘူးဒါပေမဲ့ National California Los Angeles California ဆို California National ကဝင်ပြီးတော့ကူညီပေးတယ်အဲ့ဒီကူညီတဲ့အခါမှာအဲ့ဒီမှာဆိုဆန္ဒပြတာလူသိန်းကျော်နဲ့ ဆန္ဒပြရတယ်အဲ့ဒီအချိန်မှာလေလူတယောက်ပဲတည်ပါတယ်ဆန္ဒပြရတဲ့လူတယောက်ပဲတည်အဲ့ဒီတည်တာကဘာလို့လဲဆိုတော့ဒီဟိုနေကဘာလဲစစ်သားကသူ့ကိုပါသူ့ပိုင်းသူ့ကို attack လုပ်လို့သူကပြန်ပြီးတော့ဟိုနေလှုပ်လိုက်တယ်
ထူတာပေါ့
yeah အဲ့ဒီအချိန်မှာမှာလူတယောက်ဘာလဲ national guard ပြစ်လို့တည်သွားတာတယောက်ပဲရှိတယ
်ဟုတ်ကဲ့အဲ့တော့ဒါစစ်တပ်ကတော့ဒါဒီရင်းရေးကိစ္စတွေမှာလမ်းမှာထွက်ပြီးတော့ဆန္ဒပြတဲ့ကိစ္စတွေမှာဝင်ပြီးဆက်ဖက်တာမရှိဘူး။ဒါပေမဲ့ American တပ်ဖွဲ့တွေအနေနဲ့ပေါ့နော်ဒါအားလုံးပဲသိကြပါတယ်။နိုင်ငံတကာမှာရှိနေတာပေါ့။နိုင်ငံတကာကိစ္စတွေမှာဝင်ရောက်ပြီးတော့ဟိုဆောင်ရွက်ရတာရှိတယ်။အထူးသဖြင့်နောက်ဟိုတုန်းကဆိုရင်ဗီယက်နမ်တို့ဟိုနောက်ပြီးတော့ကိုရီးယားတို့တွေရှိခဲ့တယ်။အခုဒီလက်တလောတွေဆိုလို့ရှိရင်အီရတ်တို့နောက်ပြီးတော့အာဖဂန်နစ္စတန်တို့မှာသွားရတာရှိတယ်။အဲ့တော့ဒီနေရာတွေမှာဆိုလို့ရှိရင်လည်းတချို့သတင်းတွေမှာကျွန်တော်တို့ကြားရပါတယ်အမေရိကန်ဒီမရိန်းတပ်ဖွဲ့ဝင်တွေကဒါဟိုအရက်သားတွေကိုသွားပြီးတော့ပြစ်လိုက်ပြီးတော့ပြစ်ခတ်ပြီးတော့ဒါအရေးယူခံရတဲ့ကိစ္စမျိုးတွေရှိတယ်အဲ့လိုကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့ဒါကဟိုအမေရိကန်တပ်ဖွဲ့တွေကဒီထဲမှာတော့ဝင်မဆက်ဘူးဒါပေမဲ့ဒီဘက်မှာဟိုလိုအရက်ဖက်ပြည်သူတွေကိုပြစ်ခတ်တယ်ဆိုတဲ့ကိစ္စတွေရောဒါတွေနိုင်ငံပတ်သက်လို့အထူးသဖြင့်ဒါမျိုးချက်တွေရှိတာအရေးယူမှုတွေရှိတာ
ကြေးရည်ရရှိတယ်အကယ်၍အဲ့ဒါဖောက်ပြားလို့ရှိလို့ရှိရင်သူတို့ကလည်း court martial ထိခံထိတယ
်အဲ့ဒီအချိ
န်ဟုတ်ကဲ့ပြီးတော့ထောင်ကြရတာကြီးလည်းအများကြီးရှိတယ်ဆိုကျွန်မတို့ဆိုလို့ရှိရင်အခုဆိုဗာလဲကျွန်မမှတ်မိတာ General McChrystal လေကျွန်မတို့ရဲ့လေ General Stanley McChrystal သူကဗာလဲ Iraq မှာ2009ခုနှစ်ကပေါ့နော်သူကဗာကျုပ်အဲ့ဒီမှာအဲ့ Iraq မှာအဲ့ဒီမှာသူပြောတာလူဤသူလူတို့ကိုရဲ့အလေးထားပြီးတော့ရဲ့ဟိုနေပါလေအကာအွယ်ပေးရမယ်တဲ့အဲ့ဒီကာအွယ်ပြီးတော့မှဤသူလူတို့ကကိုယ်ကိုထောက်ခံပေးမယ်လို့သူကမြင်မ်းပြောတယ်เนาะဘာလို့ဆိုတော့ဟိုအဲ့ဒီဥစ္စာကဗာလေဤသူလူတို့စနစ်မကင်နာတဲ့လက်နဲ့မရှိတဲ့ဤသူလူတို့ကိုတတ်တဲ့ဥစ္စာကကျမတို့စီမှာဗာလေ immoral unethical လို့ယူဆကျမတို့ဒ
ီကိုကျင်းမဲ့ဒီပါလေပြည်တယ်ပြည်ဘူးเนาะဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့ကျမတို့ဒီမကပါပဲဒါတောက်ဆိုဒီကဘာလုံးရဲ့ standard ဖြစ်သွားပြီ the professional army a standard army ဆိုလို့ရှင်ဒီဥစ္စာကပြည်သူလူထုလက်နက်မရှိတဲ့ပြည်သူလူထုကိုမပြည့်ရဘူးဆိုတာကျမတို့မှာရှိတယ်အာဘာလို့လဲဆိုနောက်ပြီးတော့ဟိုအဲ့ဒါဒီမကပေါ့เนาะကျမတို့တွေ့ရတာစစ်စင်ရေးတွေလုပ်တဲ့အခါမှာပြည်သူလူထုရဲ့ထောက်ခံမှုမရှိဘူးယုံကြည်မှုမရှိဘူးဆိုကျွန်မတို့အတွက်ကိုစစ်စင်ရပိုးပြီးတော့ခက်ခဲတယ်ခက်ရင်းတယ်ဆိုတော့လေအဲ့ဒါနဲ့ပတ်သက်ပြီးတော့လေကျွန်မတို့ရဲ့ operational reason ပေါ့နော
်အခုက
ဆိုပြည်သူလူထုရဲ့ထောက်ခံမှုလေးစားမှုယုံကြည်မှုကအရန်လိုအပ်တယ်ကျွန်မတို့ဒီနေ့မှဒီထဲမှာနိုင်ငံထဲမှာတောင်မှကအပြင်းသွားတဲ့အတူပဲအတူတူပဲ
ဟုတ်ကဲ့အဲ့တော့လိုမီဝင်းဘတ်ပြောတဲ့သဘောကတော့စစ်တပ်တစ်ခုအနေနဲ့တကယ်ကိုကျင်းဝင်းတိုက်ခါနဲ့ပြောရတဲ့စစ်တပ်တစ်ခုအနေနဲ့ဟာလက်နဲ့မဲတဲ့ပြည်သူတွေကိုပြစ်ခတ်မယ်ဆိုရင်ဒါကျင်းဝင်းတိုက်ခါကိုချိုးဖောက်ရကြတယ်အလားတူပဲလူလူရဲ့ထောက်ခံမှုကိုမရဘဲနဲ့စစ်စင်ရေးတွေမှာအောင်မြင်နိုင်မှာမဟုတ်ဘူးစင်ပြေမှာမဟုတ်ဘူးဆိုတဲ့သဘောကိုပြောတာပေါ့နော
်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ဒီနေရာမှာအရင်တုန်းကလည်းဒါ American စစ်တပ်အနေနဲ့ဒီနိုင်ငံရေးချားကိစ္စတွေမှာပြည်သူတွေနဲ့ပတ်သက်ပြီးတော့တချို့ဟိုနမဲပြက်ကလေးတွေပေါ့နော်လောက်ခဲ့ဟိုဖြစ်ခဲ့တဲ့ဖြစ်ပျက်ကလေးတွေဒါရှိခဲ့တာပဲဖြစ်တယ်ဆိုတော့ဒါရီနဲ့ပတ်သက်ပြီးတော့သင်ခန်းစာယူွယ်ရာလေးနောက်ဟိုဒါရီမှာဘာတွေရှိခဲ့လဲအဲ့လိုအဲ့ဖြစ်ခဲ့တဲ့ဖြစ်ပျက်ကလေးဥပမာအဖြစ်ကျွန်တော်တို့ကြားမှုတွေရှိပါတယ်ဗီယက်နမ်မှာဆိုလို့ရှိရင်လည်းဟိုအမေရိကန်တွေသွားတော့ကဒါရက်ွက်လူလူနဲ့ပတ်သက်ပြီးတော့တချို့ပြဿနာလေးရှိခဲ့မှုတာလေးကျွန်တော်တို့ရုပ်ရှင်တွေမှာလည်းမြင်မှုတွေဒီအဲ့အဲ့လေးချက်လေးပြောပြပါလားဒါ
แกโกดังอินฟอร์มပြောရဲ့ဥစ္စာ platoon လို့ထင်ပါတယ
်โอเคโอเคโอเค platoon ဆိုရင်ကျွန်တော် charlie ရှင်းနေပြီโอเคအဲ့ဒါဒီထဲဖြစ်ဖြစ်ကိုကျွန်တော်ထင်တယ်အခြေခံပြီးရိုက်ခဲ့ရုပ်ရှင်လို့ကျွန်တော
်โอเคအဲ့ဒီဥစ္စာကကျမတို့စီမှာပါလဲသင်္ကန်းစာအနေနဲ့ကျမတို့ပါလဲစစ်ပိုလောင်တွေကအဲ့ဒီဥစ္စာကိုသင်ရပါတယ် Mylai Massacre ဆိုတဲ့ဥစ္စာတစ်ခုရှိတယ်အာအဲ့ဒီဥစ္စာက1968နော်1988နှစ်မှာ68နှစ်ဟုတ်ကဲ့နှစ်မှာပေါ့เนาะဒီ Lieutenant Kelly နဲ့သူ့ဗတ်တက်စုပေါ့နော်တခုဒီမီလိုင်းဆိုတဲ့ကျေးရွာလေးဗီယက်နမ်ကျေးရွာလေးဝင်နေအဲ့ဒီဝင်တဲ့အခါမှာဘာလို့သူဘာလို့ဝင်လဲဆိုတော့သူကအဲ့ဒီဒရင်ကြားတာကတဲ့အဲ့ဒီကျေးရွာကဒပုံကိုဗာလဲ
ဟုတ်ပါနေ
ဟုတ်ပါနေတဲ့ဟုတ်ပါနေတဲ့ကျေးရွာလို့ပြီးတော့သူသွားတယ်သွားပြီးတော့အဲ့ဒီမှာသွားတဲ့အခါကျတော့ဒီကျေးရွာလက်နက်ကင်နေမဟုတ်ဘူးကျေးရွာတမန်လူတွေပဲအဲ့ဒီဥစ္စာသူတို့ဘာမှမတွေ့တဲ့အခါကျတော့အဲ့လူတွေကိုတတ်ကုန် အဲ့ဒီတွေကိုဗာလဲဖတ်တဲ့အခါကျတော့အဲ့ဒီအချိန်မှာအာဟိုနေကဗာလဲကျမတို့ရဲ့ဗာလဲရဟယင်ပေါ့နော်အာဝါရန်အော်ဖီဆာအထမ်းစနက်အပေါ်ရဟယင်မောင်းပြီးတော့သူကဒီလူထင်းကယ်လီကိုစပော့လုပ်ဖို့လာတာ air support လုပ်ပေးဖို့လာတာအဲ့ဒီအချိန်မှာသူဒီဥစ္စာတွေ့သွားတဲ့အခါကျသူကတခါတည်းအဲ့ဒီလူထင်းကယ်လီကိုမပြစ်အောင်သူလိုက်တာတဲ့လိုက်တာပြီးတော့ပြီးလဲပြီးတော့မတည်တဲ့လူတွေကိုအားလုံးသူလေအခုညီပြီးတော့ပြေးမှပြတော့တခြားနေရာကိုရအောင်လုပ်ပေးလိုက်တယ်ပြီးလဲပြီးတော့ပေါ့နော်လူထင်းကယ်လီကြောင့်သူကွာတိုင်တဲ့အခါကျတော့အဲ့ဒီမှာလူထင်းကယ်လီနဲ့သူ့ရဲ့ဗါလဲ25ယောက်အောက်ကသူ့ရဲ့
တက်ဖွဲ့ဝင်နေပေါ့ဟုတ်ကဲ့
ဟုတ်ကဲ့တက်ဖွဲ့ဝင်25ယောက်အလုံးခွတ်မှရှိုထိပ်ပြီးတော့ဝင်နေပါလေထောင်ကြထောင်ကြ
ပြီးတော့ဩအဲ့တော့ဒီစစ်ကောင်ရုံးတင်တဲ့ကိစ္စပေါ့နော်ဒါစစ်ကောင်ရုံးတင်တဲ့အခါမှာဒါစင်ကြီးပေါ့နော်ဒါစစ်တပ်ဆိုတာအမိန့်နဲ့လောက်ခရရတဲ့ဆိုတော့စစ်တပ်ရဲ့အမိန့်နဲ့စင်ကြီးဆိုတော့ဟိုကျွန်တော်တို့ပြောစရာကြီးရှိတယ်အထူးသဖြင့်ဒီလိုဟိုစစ်မြေပြင်ဓမ္မမဟုတ်လို့အရေးပေါ်ကိစ္စတွေမှာဆိုလို့ရှိရင်စစ်တပ်ဟာအမိန့်နာကြတယ်အထက်အရာရှိရာပြီးတဲ့အမိန့်ကိုဒါအောက်ခြေရနေပြီးတော့လိုက်နာပြီးတော့ပြစ်ဆိုလည်းပြစ်ရမှာပဲပေါ့နော်အဲ့တော့ဒီလိုစစ်သားတွေကအထက်ကပြီးတဲ့အမိန့်ကြောင့်ပြစ်ရပါတယ်ဆိုပြီးတော့ဒီအထူးသဖြင့်ဒီဗီယက်နမ်ကိစ္စပေါ့နော်လူတဲနဲ့ကယ်လီတို့ကိစ္စမှာ25ယောက်စလုံးကဒီကြားထဲမှာသူတို့အနေနဲ့အဲ့လိုစင်ကြေပေးပြီးတော့ဟိုထောင်ထဲအပြစ်ဒဏ်ကနေလွတ်မြောက်တာတွေပါရင်မရှိဘူးလား
မရှိဘူးဘာလို့လဲဆိုတော့ Lieutenant Kelly ပြောလိုက်တဲ့အမိန့်က illegal and immoral ဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီ
ဟုတ်တယ်ဟိုဥပဒေနဲ့မညီဘူးကျင့်ဝတ်သိက္ခာနဲ့မညီတဲ့အမိန့်အဲ့ဒါကိုနားလည်ရအောင်ဆို
အဲ့ဒါလုံးလို့မရဘူးအဲ့ဒါတချို့အဲ့25ယောက်တည်းတချို့တွေကအဲ့ဒီဥစ္စာကိုဝစင်ကြေပြပြီးတော့လုပ်ပါတယ်ဒါပေမဲ့အဲ့ဒါမရဘူးမအောင်မြင်ဘူးဒီဥစ္စာလဲဟိုနည်းကျွန်မခုနပြောသလိုပဲ you american စစ်တပ်တင်မကเนาะတခြားဗာလေဒီ standard army ဟို professional army စစ်တပ်တွေကအားလုံးကဒီကျင့်ဝတ်အားလုံးရှိကြပါတယ်ဒီဥစ္စာကဘာနဲ့ဖြစ်သွားကဘာ
အဲ့တော့ဒီဒါကဟိုကျင့်ဝတ်နဲ့ဥပဒေကြောင်းနဲ့ညီတဲ့အမိန့်မဟုတ်ကျင့်ဝတ်တဲ့နဲ့ညီတဲ့အမိန့်မဟုတ်ဆိုတာကိုစဉ်းစားစဉ်းစားဟုတ်ပါတော့ဒါကစစ်တပ်မှာစစ်သားတိုင်းစစ်ဘုတ်တိုင်းတင်ယူကြရမယ်လေ့ကျင့်ကြရမယ်ဆိုတော့ဒေါ်မီဝင်းပိုက်ပြောပါတယ်ဒါဒီပြောတဲ့အတိုင်းသိရတာပေါ့နော်ဟိုမြန်မာစစ်တပ်နဲ့တော်တော်လေးကိုအနီးကဆက်ဆံမှုတဲ့ရှားမအနေနဲ့ဆိုရင်ရောဒီလိုမြန်မာစစ်တပ်ဖွဲ့မှာဒီလိုကိစ္စမျိုးတွေကိုကျင့်ဝတ်တိုက်ခါတွေကိစ္စမျိုးတွေကိုအလေးပေးပြီးပြောလာတာတွေရှိလားခင်ဗျာဒါ1988ခုလောကဟိုဖြစ်ခဲ့တဲ့ကိစ္စအိမ်နဲ့ပတ်သက်လို့တော့စစ်တပ်ကတော်တော်လေးဝေခံရတယ်လူလူကလည်းဟိုယုံမုန်းတာတွေခံရတယ်ပေါ့နော်ဒီနောက်ပိုင်းမှာအမေရိကန်နဲ့ဒီလိုဆက်ဆံမှုတွေဟိုလှုပ်လာတယ်သင်တန်းတွေပေးတယ်နှီးနှောဖလှယ်ပွဲတွေလုပ်တယ်ဆိုတော့ဒီကြားထဲမှာဒီလိုကျင့်ဝတ်တိုက်ခါနဲ့ညီတဲ့အမိန့်တို့ဒါဟိုဒီကိစ္စတွေကိုနားလည်နိုင်မှုဆိုတာတွေကမြန်မာစစ်တပ်ထဲမှာဘယ်လောက်ထိကြေကြံကြကြံရှိကြလဲခင်ဗျာ
သူတို့ရဲ့ code of conduct ကိုကြည့်လိုက်လို့ရှိရင်တော့ပါပါတယ်ဒီဥစ္စာဒီကျင့်ဝတ်တိက္ခာရှိတဲ့အဥစ္စာတွေဆိုကျွန်မ
ကမ္ဘာတော်တိုင်းလိုက်နာရမယ်အမိန့်ဟုတ
်လိုက်နာရမယ်ဗာလေ code of conduct ပေါ့နော်သူတို့မှာရှိတဲ့အဲ့တခုရှိပါတယ်ပြည်သူလူထုကိုကာကွယ်ရမယ်ဆိုတဲ့ဥစ္စာရှိတယ်နော်ပြည်သူလူထုကာကွယ်ရမယ်ဆိုတဲ့ကိုကကျွန်မပြောချင်တာကပြည်သူလူထုကိုဗာလေသူနင်းလက်နဲ့မရှိတဲ့ပြည်သူလူထုကိုတနှက်နဲ့ပြစ်လို့ရှိရင်ဒါကတော့လူတို့ကိုကာကွယ်တယ်လို့ပြောလို့မရတော့ဘူးเนา
ะဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာလက်ရှိအခြေအနေနဲ့ပတ်သက်လို့အခုဒူဒူချာချာဟိုပြောစရာပါများရှိတယ်ခင်ဗျာဒါမြန်မာနိုင်ငံရဲ့စစ်တပ်အခြေအနေခုနဲ့ရင်းနှီးစွာဟိုဆက်ဆံနောက်ပြီးတော့ဟိုနီနောဖလန်မှုတွေလုံလာခဲ့တဲ့ရာရှိကြီးတွေပါပါဝင်ပတ်သက်နေတဲ့အခြေအနေဆိုတော့တော်မီမီဝင်းပိုင်အနေနဲ့ဗားရင်းနဲ့ထပ်ပြီးပြောစရာရှိတယ်ခင်ဗျာ
အားကျမကတော့ကျမတို့စင်တာကိုလာသွားတဲ့ဘူဘူကြီးပေါ့နော်သူတို့ကအရန်တော်ရေအရန်ဟိုနေစူးစားတယ်နောက်ပြီးတော့ဟိုနေအီရန်စုမြန်မာနိုင်ငံလည်းကိုနိုင်ငံလည်းကိုချစ်တယ်အဲ့ဒီဥစ္စာဖြစ်နေတဲ့ဥစ္စာကိုအခုဒီလိုမျိုးအကယ်၍ပေါ့နော်ဒီလိုမျိုး1988လိုမျိုးဖြစ်သွားလို့ရှင်သူတို့ရဲ့ဂုံတိတ်ခါရေအရန်မြန်မာတက်မရယ်ဂုံတိတ်ခါကြမယ်နောက်ပြီးတော့ဗာလဲအပြည်ပြည်ဆိုင်ရာစစ်တပ်တွေရဲ့အတိုင်းဝိုင်းနေမှာလဲဒီလိုလူဆိုဆိုပြီးတော့เนาะလူရိုင်းဆိုပြီးတော့အချင်းခါမှာကျမအရန်စိတ်ပူပါတယ်
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာเนาะဟုတ်ကဲ့